လာမယ့်ဖေဖော်ဝါရီလ17ရက်နေ့မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့နှစ်တရာပြည့်ပွဲတော်ကိုနမောက်မြို့မှာအစီအကားဆုံးကျင်းပမှာဖြစ်ပါတယ်။အဲ့ဒီမွေးနေ့ပွဲအတွက်အနေနဲ့အရရက်ကလာရောက်ကြသူတွေနမောက်မြို့မှာများနေပါတယ်။နမောက်မြို့အောင်ဆန်းရပ်ကွက်မှာရှိတဲ့ဗိုလ်ချုပ်နေအိမ်ပြတိုက်ကိုမကွေး၊မိထီလာ၊မန္တလေးတောင်ကြီးစတဲ့မြို့တွေကလာရောက်ကြည့်ရှုသူတွေနေ့စဉ်တထောင်နီးပါးရှိတယ်လို့သိရပါတယ်။ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြလိုက်တောင်ဝန်ကမတ်မေမြင့်စုကပွဲတော်ကာလအတွင်းလာရောက်ကြည့်ရှုသူတွေများတဲ့အကြောင်းအခုလိုပြောပါရစေ
။ဗိုလ်ချုပ်ပြရဲကကျမတို့အရင်ကအဖွင့်ထားတာပါ။ဒီရပိုင်းကတော့တနင်္လာနေ့ပိတ်ခြင်းမရှိဘဲနဲ့ပြရိုက်ပိတ်ရမရှိကျမတို့ခွင့်လင့်ပြသထားတာပါ။ဒီခုနှစ်ရက်အတွင်းမှာလူကတော့ဒီပွဲနဲ့ဆိုတော့လူကြီးပိုးများတာပေါ့။အရင်ပုံမှန်80 90 100ရှိတဲ့လူကြီးကနေခု1000နီးပါးလောက်ဒီပွဲကျင်းပတဲ့ရက်အတွင်းပေါ့အဲ့လောက်ထိလာကြည့်ကြပါရစေ။ဒီမှာတော့နှစ်တရာပြည့်ကြောက်စာတိုင်းဖွင့်ပွဲအခမ်းအနား73ရက်နေ့တော့ရှိပါရစေ။ဆီလီကွန်ရုပ်ထုကိုလည်းဒီမှာလှူဒါန်းမယ်လို့အဲ73ရက်နေ့မှာသတင်းရပါရစေ။ကိုနမောက်မျိုးနယ်တဲ့အတွင်းရှိရွာပြောင်းမျိုးပေါင်းဒီပြင်ဘက်ကလည်လာတဲ့မျိုးတွေပေါင်းအဲ့လိုအများကြီးလာကြည့်ပါရစေ
။ရေနံချောင်းမျိုးနယ်ဟာနမောက်ကနေမိုင်30လောက်သာဝေးกว่าပါတယ်။အခုရပိုင်းအတွင်းနမောက်မျိုးမှာရေနံချောင်းမျိုးနယ်ကလာရောက်လေပတ်လေးလာသူတွေတော်တော်များများတွေ့ရပါတယ်။ရေနံချောင်းမျိုးနယ်တဲပင်အင်းနိုင်ကျေးရွာကနေလာရောက်တဲ့ဥလှကျွဲကဗိုလ်ချုပ်အောင်ဆန်းကိုလေးစားဂုဏ်ယူမိတဲ့အကြောင်းအခုလိုပြောပါရစေ
။ကျွန်တော်တို့ဗိုလ်ချုပ်ရဲ့စိတ်ဓာတ်ဘယ်လောက်လေးစားဖို့ကောင်းထားသလဲမြန်မာပြည်ကြီးလွတ်လပ်ဖို့ဆိုလို့ရှိရင်ဘိုးကျုံလိုစိတ်ထားဘိုးကျုံလိုစိတ်ဓာတ်တွေရှိကြမှာဘိုးကျုံလိုစိတ်ဓာတ်မရှိကြဘဲနဲ့ဘိုးကျုံအောင်ဆန်းဘိုးကျုံအောင်ဆန်းလို့နောက်ကလိုက်နေလို့မရဘူးသူ့စိတ်ဓာတ်တွေဘယ်လိုမွေးခဲ့သလဲသူ့ကြုံမခံချင်လို့ဘယ်လိုတော်လှန်ခဲ့ကြရသလဲအသက်သွေးကိုစရိပ်ပေးသွားပြီးကြမှာလွတ်လပ်ရေးကိုရအောင်ယူပေးသွားတဲ့ဒေါဘိုးကျုံကွန်ပျူတာတိုက်တယ်လေးစားတိုက်တယ်အားလုံးကအမရနေတဲ့သူလိုလူစားကဘာရှားပါ
နမောင်မျိုးမှာဗိုလ်ချုပ်အောင်ဆန်းမွေးနေ့ပွဲတွေကိုအရင်နှစ်ပေါင်းများစွာကအခုလိုစီစီကားကမတွေ့ရပဲအခုလိုနှစ်တရာပြည့်ပွဲတော်ကိုစီစီကားကကျင်းပတာဝမ်းသာမိကြောင်းဖျားကြီးကြောင်းလိုက်ဆရာတော်ပညာနန္ဒကမိန့်ပါတယ
်ဗိုလ်ချုပ်ရဲ့မွေးနေ့ဆိုပြီးတော့ဒီလိုမျိုးကအခမကြုံတတမကြုံအရင်ရှိခဲ့ပူပါတယ်တကယ်လို့အဆူအဆုပ်ခဲ့တဲ့အမတ်တရားသရားပွဲတွေပဲရှိခဲ့ပူတယ်သို့တော်လည်းဒီအခုလုပ်ခဲ့တဲ့သူဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်မွေးနေ့ကိုအခုလိုဗိုလ်ချုပ်ရဲ့ဇာတိမှာလာပြီးတော့လုပ်တယ်ဆိုတာတော်တော်လေးကိုအန်အော်ရဲဟိုပြည်သူလူတွေဆိုအများအပြားဒီမှာလာပြီးကြီးကြီးကျယ်ကျယ်တဲ့ဘလို့ဝမ်းသာမှန်းမသိဘလို့ပြောလို့ပြောမှမသိဘောပဲနော်ဝမ်းသာပြည်သူဖြစ်မှုက
ဗိုလ်ချုပ်ရာပြည့်ပွဲတော်ကိုဒေသတော်တော်များများကလာရောက်လေ့လာကြရမှာနမောက်မြို့ဟာစီကားနေပြီးနေ့စဉ်စာပေဟောပြောပွဲတွေတရားပွဲတွေဇက်ပွဲတွေရှိနေပါတယ်ခင်ဗျာ